ထိုင်းနိုင်ငံမှာကဘာနဲ့ခရီးသွားတွေအလားများတဲ့ချင်းမိုင်ပြည်နယ်ရဲ့ခရီးသွားလာခွင့်တွေအော်တိုဘာလမှာခွင့်ပြုဖို့ထိုင်းဆိုရကမူလကညှိနှိုင်းခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့အခက်အခဲရှိနေတာကြောင့်နိုဝင်ဘာလကိုနောက်ဆုတ်ပြီးပြန်ဖွင့်ဖို့စီစဉ်နေပါတယ်။ဒါပေမဲ့ချင်းမိုင်မြို့နယ်တွေကဟင်းပြီးဟင်းရွက်နဲ့တတိသေးကြီးလိုလူတိများတဲ့တလာမိုင်ဈေးနဲ့တခြားမြို့နယ်တွေကဈေးတွေမှာအဆုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ခဲ့ပါတယ်။စုစုပေါင်းအတူတူလူနာအခုရက်ပိုင်းတွင်980လောက်ရှိနေတာကြောင့်တလာမိုင်ဈေးကြီးကိုပိတ်လိုက်တယ်ဆိုပြီးရှိမှတ်ပြီးတဲ့အုပ်ချုပ်ရေးမှူးကဒီကနေ့အော်တိုဘာလ14ရက်နေ့မှာကြေညာခဲ့ပါတယ်။ကိုဗစ်အတူတူလူနာတွေထဲမှာမြန်မာလွယ်ပွားရှမ်းတိုင်းရင်းသားတွေနဲ့မြန်မာရှေ့တန်းလူသမားတွေလည်းပါဝင်ပါတယ်။တလာမိုင်ဈေးကြီးထဲမှာအလုပ်သမားအများစုဟာမြန်မာပြည်ကလာတဲ့ရှမ်းတိုင်းရင်းသားရှေ့တန်းလူသမားတွေဖြစ်ကြပါတယ်။ဈေးတွေပိတ်လိုက်တဲ့အတွက်တော့သူတို့အတွက်အလုပ်ကန်အခက်အခဲတွေဖြစ်သွားပါတယ်။တလာမိုင်ဈေးကြီးကမပရှိမှတ်မြို့နယ်တွေကချမ်းဖူရစင်ဂိတ်ဆန်ဆိုင်ဒီနဲ့ဟန်တုံးသေးတွေပါအရေးပေါ်ပိတ်ထားလိုက်ပြီးဆိုပြီးရှင်းမှန်ကသတင်းတွေမှာဖော်ပြပါတယ်။ရှင်းမှန်ပြီးနဲ့အုပ်ချုပ်ရေးမှူးမစ္စတာပတ်ဂျွန်ပရတ်စကူကတော့နိုဝင်ဘာလမှာခရီးသွားတွေအတွက်ပြန်ဖွင့်ပေးနိုင်မှာပါလို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ကိုဗစ်ကရောဂါနဲ့ပတ်သက်လို့ကုသမြေကာကွယ်ရေးတွေကိုအတင်းချာလှုပ်ဆောင်နေပါတယ်။အနီရောင်အဆင့်အဝိုင်းရောင်အဆင့်တွေတက်မှတ်ပြီးလှုပ်ဆောင်နေပါတယ်။ရှင်းမှမြို့နယ်ထဲမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာပြီးနဲ့ကျွန်တော်တို့ကရောဂါကိုထိန်းချုပ်ထားနိုင်ပါတယ်။အခုဆိုရင်ပြည်နယ်အတွင်းမှာ60ရာခိုင်နှုန်းကတော့ကိုဗစ်ကာကွယ်ဆေးထိုးပြီးပြီမို့နိုဝင်ဘာလ1ရက်နေ့မှာခရီးသွားတွေပြန်လည်ဖွင့်လှစ်နိုင်မှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။အော်တိုဘာလရဲမှာရှင်းမှမြို့မှာကိုဗစ်ကန့်သက်ချက်အတော်များများထဲချပြီးပြန်ဖွင့်ဖို့ထိုင်းဆိုရကညီမန်းခဲ့ပြီမဲ့အခုရှိမဖွင့်နိုင်သေးတာကြောင့်ထိုင်းနိုင်ငံထဲမှာရှိနေတဲ့မြန်မာနိုင်ငံသားတွေလည်းရှင်းမှန်ကိုလဲကျော်ခီးသွားလာခွင့်မရကြသေးပါဘူး။ထိုင်းနိုင်ငံတဲကအထင်ကြီးနေရာတွေကိုနိုဝင်ဘာလမှာပြန်ဖွင့်မယ်လို့ရည်ရွယ်ထားတယ်လို့နေဆက်တွေကလည်း2022ခုနှစ်ဒီကူပိုင်းမှာပြန်ဖွင့်ဖို့တော့ပြောင်းလဲထားတာတွေ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။သူတို့ထိုင်းနိုင်ငံတဲမှာရှိတဲ့ဟိုမှာအထင်ကြီးတွေခီးသွားလာဒေနီယာမှာစီးသွားလာရေးနဲ့ပတ်သက်ပြီးအထင်ကြီးဖြစ်တဲ့ဖူကက်တို့လိုချင်းမိုင်းတို့ဘန်ကောက်တို့လိုဟာကိုဖွင့်ပါလေ။အဲ့ဒါကတော့အော်တိုဘာတရက်နေ့ဆိုပြီးသူတို့ကနေပြီးတော့ဟိုဟာဖြစ်တာဒီမှန်းတာပဲ။ဆိုတော့အဲ့ဒီကူးစက်မှုတွေကမတည်ပြီးတော့ပြန်ပွားမှုတွေကမတည်ပြီးတော့ပေါ်လာပြီးနေဆက်တွေကဖွင့်ဖို့ဆိုတာဒီမိုင်းတို့ပြည်မိုင်းပေါ့နော်။အဲကျွန်တော်ဇန်နဝါရီ1ရက်ကနေပြထားနေပါတယ်သူတို့ပြင်ညာထားတော့မတွေ့ရဘူး။အခုတော့လောတော့စီရထားတာပဲပေါ့နော်။တကယ်လည်းအချိန်ကြီးကောင်းရင်တော့ဖွင့်ပါတော့။
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ13,400ကျော်ရှိပြီးအော်တိုဘာလ14ရက်နေ့တနေ့ထဲမှာပဲအတည်ပြုလူနာ1000ကျော်ရှိနေပါတယ်။တည်ဆုံးသူစုစုပေါင်းကလည်း 18,000 နီးပါးရှိနေပြီဆိုပြီးထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်။ကူးစက်မှုတွေကြောကြလာစေဖို့အတွက်စက်တင်ဘာလကစပြီးကိုဗစ်ကာကွယ်ဆေးတွေကိုတနင်္ဂနွေလုံးအနှံ့၄လအတွင်းအပြီးထွန်းနိုင်ဖို့စီစဉ်ထားပေမဲ့ကာကွယ်ဆေးထိုးနိုင်မှုကလည်းညီမန်းတလောက်မပြီးသေးပါဘူးမြန်မာရှေ့ကြားလူသမားအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးနိုင်ကြဖို့စောင့်ဆိုင်နေရကြဖြစ်ပါတယ်ချင်းမှပြည်နယ်ထဲမှာတည်းကိုဗစ်ကာကွယ်ဆေးထိုးဖို့စည်ရင်းပေးသွင်းထားသူတိတ်နေချီရှိတာမို့ဘယ်လောက်ကြာအောင်စောင့်ရအောင်မလဲဆိုတာမသိသေးဘူးဆိုပြီးမြန်မာရှေ့ကြားလူသမားတွေကပြောကြပါတယ်ရှင်